ပါရရှိမြတ်ခင်ဗျာအမေရိကန်ပြည်သူ့မှာသမရစီအဖြစ်နဲ့ဒေါ်နယ်ထရမ့်ကကျန်းသစ်စာချိန်ဆိုပြီးတရားဝင်စတင်တောင်းယူနေပါပြီဒီသမရဒေါ်နယ်ထရမ့်ရဲ့လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကဘာတွေများအပြောင်းလဲဖြစ်လာနိုင်တယ်လဲသမရဦးဝါမလက်ထက်တုန်းကလို့ဒီမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရေးမျိုးတွေတွေ့ရအောင်မလားဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုံကူရဲ့သဘောထားတွေကိုဟိုရေဝီရသဘောထားတွေကိုအရင်ကြားကြပါတယ်ဆိုတော့ဒီသမရဦးဝါမလက်ထက်ကစပြီးအမေရိကန်ကဒီမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေစလုပ်လာတယ်တန်တမာဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာတယ်စီးပွားရေးတန်ခတ်မှုတွေဖယ်ရှားတယ်ဒီလိုဆက်ဆံရေးမှာဒီကတူတက်မှုတွေတွေ့ရပါတယ်ဒါပေမဲ့သမရအစ်စ်ဖြစ်လာတဲ့ထရမ့်ကတော့အိုဘားမားရဲ့မူဝါဒနဲ့နေရာတော်များမှာစန့်ကျင်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒါတွေကဘယ်အတိုင်းဒါတီများတက်ရောက်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီရန်ကုန်မြို့ကသတင်းစာဆရာဦးစီစုအောင်မြင့်ရဲ့သဘောထားအကျဉ်းချုပ်လေးရှင်းပြပါဦးခင်ဗျာ
အဲဒီဥစ္စာကတော့အဲ့ဒီထရမ့်ရဲ့ဒီမတက်လာခဲ့မိခွန်းတွေကိုအဲကျွန်တော်လေ့လာကြည့်တယ်သူပြောစကားဆိုစရာဆိုစကားတွေပေါ့နော်သူရဲ့နိုင်ငံသားရေးရာ policy တွေဘယ်လိုရှိလဲလေ့လာကြည့်တဲ့အခါကျတော့သူကအခုဒီနောက်ဆုံးမိခွန်းအဖြစ်ပေါ့နော်ဒီ Islamic အကျိုးအစွန်းရောက်တွေကိုရန်သူလို့ပြောတာကလွဲရင်ကျန်တာသိပြောတာမတွေ့ရဘူးဘယ်မှာတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကတော့ဒါဒီမိုကရေစီရေးတို့ဒီလူ့ခွင့်ရေးစံချိန်စံညွှန်းတွေပြောတာလည်းသိမတွေ့ရတဲ့အခါကျတော့ရှေ့ပိုင်းမှာကျွန်တော်တို့နိုင်ငံကိုဒါသမ္မတဥပမာလက်ထက်ကနိမိကကဆက်ဆံခဲ့တာတွေကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့ဒါအကူအညီပေးခဲ့တဲ့လူပဲကျွန်တော်
ကျောင်းစီတို့တံပြတ်သွားပါတယ်ခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ပြန်ပြီးဆက်သွယ်ဖို့ကြိုးစားကြည့်ရမယ်။ဒီနေ့ကကျွန်တော်တို့တယ်လီဖုန်းနဲ့ဆက်သွယ်မှုတွေလည်းနည်းနည်းအခက်အခဲရှိနေရအောင်တော့ဟိုတိကျခံပေးစီခြင်းပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဟိုဆွေးနွေးမဲ့ပုံကူတရားကိုလည်းကျွန်တော်တို့လီလိုင်းပေါ်မှာရှိနေပါဒီရန်ကုန်မြို့ကပုံကူပါပဲ။ဒီမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်ပါတယ်ဒေါက်တာစွထွန်းမှာဒေါက်တာစွထွန်းကတော့ဒီပြည်ပနိုင်ငံနေနဲ့လည်းပဲစီးပွားရေးလုပ်ငန်းတွေထိတွေ့ဆက်ဆံနေတဲ့ပုံကူလည်းဖြစ်နေတော့ဒီဒေါ်နယ်ထရမ့်အစိုးရလက်ထက်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာမယ်လို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
။အဲတမနာဒေါ်နယ်ထရမ့်အနေနဲ့ကတော့ဟိုသူပြောကြတဲ့ဟာနားတော်ကြည့်တော့သူအဓိကတော့အမေရိကန်နိုင်ငံရဲ့ဒီဘယ်ဥစားပေးမယ်လို့နောက်တစ်ခါတော့စီဝိုင်းတဲ့အောင်ဒီကဆောင်ရွက်မဲ့ပုံစံတော့ကျွန်တော်တွေ့တယ်ဗောနော်အဲ့တော့ကျွန်တော်တို့ဘဝနိုင်ငံအနေနဲ့အရေးတော့သူအများကြီးခက်ဆင်းတာမတွေ့ဘူးနော်ကျွန်တော်တို့ဘဝနိုင်ငံရဲ့ပတ်သက်ရင်တော့ဓမ္မဥပမာလို့လက်ထက်ခါတော့ကျွန်တော်တို့အနေနဲ့သူတို့ရေးဆက်မဲ့ပုံမပေါ်ဘူးဗောနော်အဲ့တော့ကျွန်တော်တို့ကတော့ဒါဘယ်လိုပြောအမေရိကန်နိုင်ငံတော့ဒီအင်အားကြီးနိုင်ငံဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီဒုစိတ်ဝင်စားတဲ့ဒီစီးပွားရေးပေါ်သူအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအရေးကိုကျွန်တော်ကအခြေခံပြီးတော့မှကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံအနေနဲ့ကလည်းဒီအမေရိကန်နဲ့ပုံမှန်နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံမှာရည်ရွယ်ချက်မှုဝယ်မယ်ဆိုတဲ့အမေရိကန်ရောမြန်မာနိုင်ငံရောအကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်တို့အနေနဲ့သူ့ကိုဆွဲဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကပိုပြီးအကျိုးရှိနိုင်တယ်ပေါ့နှမွေတော့ကျွန်တော်တို့အနေနဲ့ဒါပြောမယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့အရေးနဲ့အခုညီပေးမဲ့အရေးတို့ကျန်တဲ့အရေးကိစ္စတော့သူအများကြီးဒီမဲ့ဆင်းရဲတာကဘုံတော့ကျွန်တော်မတွေ့ရဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့တစ်ချက်ကျွန်တော်တို့နေဆိုရင်တစ်ချက်ကတော့ဒီတရုတ်နိုင်ငံပေါ်သူထားတဲ့ဟာနဲ့ဒီအမေရိကန်နဲ့တရုတ်နဲ့ကြာမှာဖြူဝါးရေးရဖြစ်ပေါ်နိုင်တဲ့နေထားကိုလည်းကျွန်တော်တို့ကစောင့်ကြည့်ဖို့လိုတယ်ဘာလို့ဆိုရင်ကျွန်တော်ကဒီအမေရိကန်နဲ့အများကြီးမဆက်ဆံတော့လည်းတရုတ်နဲ့ကျွန်တော်ကဒါအများကြီးဒီနေဆက်ကုန်စည်ရေးမှာအဓိကစောင့်ဝဲနေရတရုတ်နိုင်ငံနဲ့ဖြစ်တဲ့ကြောင့်မလို့ဒီနိုင်ငံရဲ့ဖြူဝါးရေးရိုက်ခတ်မှုနေထားတယ်ကျွန်တော်တို့ဘောမှာတရားမှုရှိနေတာကိုသိထားဖို့လိုတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးစီစုအောင်မြင့်ဟိုပြန်ပြီးဆက်သွယ်လို့ရပါတယ်ဆရာဦးစီစုအောင်မြင့်ဆက်သွယ်ဟိုပြောသွားတဲ့အပိုင်းနေရာတော့အဓိကသမရဦးဝါမအစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီလူခွင့်ရေးတို့ဒီဟိုဖွင့်ပြရေးကိစ္စတွေကိုသူကဈောင်းပေးပြီးတော့ကျွန်တော်တို့နဲ့ဆက်ဆံမှုတွေတိုးလာတယ်ဆိုတော့အဲ့ဒီအပိုင်းအထိရောက်ပါတယ်နောက်ပိုင်းမှာဆရာပြောနေတာပြတ်သွားတော့ဆရာဆက်ပြောပါဦးခင်ဗျာ
အဓိကကတော့ကျွန်တော်တို့ဒီကိုအကူအညီပေးရေးဖြစ်လာတာကတော့ဒီအမေရိကန်ရဲ့စံနှုန်းတွေပေါ့နော်အဲဆန်လုံးတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအခြေခံထားတယ်အဲ့ဒီအခြေခံထားတဲ့အပေါ်မှာကျွန်တော်တို့တိုင်းပြည်ကဒါဆက်အနာရှင်စနစ်လက်အောက်ကိုကြားရောက်ခဲ့တယ်အဲ့ဒီကနေလွတ်မြောက်ပြီးတော့မှဒီမိုကရေစီတိုင်းပြည်ဖြစ်လာအောင်အပြီးတော့မှလူ့ခွင့်ရေးစံချိန်စံညွှန်းတွေတိုးတက်လာအောင်အဲ့ဒီအခြေခံပေါ်ကနေပြီးတော့မှဟိုအကူအညီပေးတာတွေဆက်ဆံတာတွေတော်အားပေးတာတွေအများကြီးလုပ်ခဲ့တယ်လေလုပ်ခဲ့တဲ့ခါကျတော့အဲ့ဒီရလကောင်းကျိုးတွေကိုလည်းကျွန်တော်တို့တိုင်းပြည်အများကြီးကိုခံစားခဲ့ရတယ်နောက်ပြီးတော့မှဒီနောက်ဆုံးအချိန်လေးဆိုရင်ဆန်ရှင်တွေပြန်ပြီးတော့ရုပ်သိမ်းပြတာကအစကျွန်တော်တို့တပ်မတော်ကိုတကယ်ဟိုနိုင်ငံတကာအလဲမှာပြန်ပြီးတော့မှဟိုကုံယူလောက်တဲ့တပ်မတော်ဖြစ်အောင်ဟိုဖြည့်တွေ့ဆက်ဆံမှုတွေလုပ်ပေးတာတွေအစအကုန်လုံးလုပ်ပေးနေတဲ့အနေအထားမျိုးတွေရှိဖြစ်တာပေါ့ဒါပေမဲ့အခုသမ္မတအခုအဖြစ်ပေါ့နော်ဒေါ်နယ်ထရမ့်တက်လာတဲ့ခါကျတော့ အတူပြောတဲ့ဒီမှာကတော့သူနဲ့ခေါ်နေမှာအဲ့ဒါမျိုးတွေကျွန်တော်တို့ကတော့သိမတွေ့ရဘူးမတွေ့ရဘဲနဲ့ဒီသဘောပေါ်မှာဆိုရင်ဒီအစ္စလာမ်အစိုးရရန်သူတွေကိုအတူတိုက်ဖြစ်ဖို့ခြေမုံဖို့ဒီလောက်ပဲသူပြောနေတယ်ကျန်တာအကုန်လုံးကတော့ဒါအမေရိကန်ပထမအမေရိကန်စီးပွားရေးတိုးတက်ဖို့ပဲကိုကျိုးစီးပွားကြည့်မူဝါဒကိုပဲပြောနေတဲ့ခါကျတော့ကျွန်တော်တို့နိုင်ငံငယ်လေးကိုအဲ့လိုအကူအညီပေးရေးစိတ်ဝင်စားပါမလားအဲဒီမို့ကျွန်တော်တို့နိုင်ငံငယ်လေးကိုအားပေးအမြောက်ပြုဖို့ပေါ့နော်ဒီမိုကရေစီရေးလူ့ခွင့်ရေးအားပေးအမြောက်ပြုဖို့စိတ်ဝင်စားပါမလားဆိုတာကတော့ဟိုတော်တော်လေးကိုစောင့်ကြည့်ရမယ်ကိစ္စမျိုးလို့ပဲကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဟိုတခုရှိရာတချို့ကတော့ဘာထောက်ပြလဲဆိုတော့ဒီအမေရိကန်ရဲ့ဖွဲ့စည်းရေးချုပ်ပုံအခြေအဥ်ရခိုင်မာတဲ့အတွက်သမရမှာလုတ်ပိုင်ခွင့်အာဏာတွေရှိရဆိုရင်လည်းအထိန်းကုတ်တွေရှိရကြောင်းအရန်တော့အပြောင်းလဲမဖြစ်နိုင်ဘူးဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါရဲ့ဟိုသမရဥပမာကိုယ်တိုင်ဟိုသူတာဝန်အနားမယူခင်မှာဟိုသူပြောသွားတာတခုရှိပါရဲ့ဟိုသူတကယ်တော့သူလဲသူကိုယ်တိုင်လဲပေါ့လေဒီဟိုသမားတယောက်အနေနဲ့လုံးချင်တယ်လုံးလို့မရဘူးအကြံပေးတွေတိုင်ပင်ပေါ်တိုင်ပင်ဘက်တွေအနည်းနားမှာစိုးရဖို့အနေနဲ့တိုင်ပင်ပြီးဆောင်ရရရှိရဆိုပြီးတော့သမားဥပမာလည်းပြောသွားတယ်ဒါကြောင့်လဲပဲဒီပေါ့လေအခုဟိုသူစိုးရဖွဲ့အတွက်ကိုဒီရာသာခံရတဲ့ပုံကိုယ်ကြီးကိုကြားနာဝဲရဒီမှာလွတ်တော်မှာလုံနေရတာတွေကိုစောင့်ကြည့်ပါဆိုပြီးတော့သူကိုယ်တိုင်ပြောသွားခဲ့ရတယ်ရှိပါတယ်ဆိုတော့ဒီလိုအမေရိကန်မှာဒီခိုင်မာတဲ့ဒီလို institution တွေရှိတဲ့အတွက်ဒီမူဝါဒရေးရာတွေမှာအရင်အပြောင်းလဲမရှိနိုင်ဘူးဆိုပြီးတော့ဟိုကိုတွက်ဆချက်တွေပါလည်းရှိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြောင့်ဒီမြန်မာနိုင်ငံနဲ့ဒီတန်ငင်းတမန်ငင်းဆက်ဆံရေးမျိုးတွေဟာဟိုတိုက်တာတစ်ခုထီတော့အရင်ကြီးဟိုပေါ့လေဟိုကြီးကြီးမားမားပြောင်းလဲသွားမယ်ပြောင်းလဲမသွားနိုင်ဘူးဆိုပြီးတွက်တာလည်းရှိပါတယ်ဒီအမြင်ပေါ်မှာဆရာဦးစီသူအောင်မြင့်သဘောထားဘယ်လိုရှိပါသလဲ
အဲကျွန်တော်လည်းလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့သူကသမရဖြစ်ပေမဲ့ကျွန်တော်တို့ဒီမြန်မာအရေးကိုဘုံဆောင်ကြီးရပြုနေတာကတော့ခုနကတော့တွတ်တော်အမတ်ဒီပေါ့နော်အဲ့ဒီမှာ user picking နဲ့လက်ပါပါတယ်အဲ့တော့အဲ့တော့တွတ်တော်အမတ်ဒီရဥဆောင်မှုလုပ်နေတဲ့အခါကျတော့ဟိုဒါတွေကတော့ခုနကတော့လို့ဟိုဆွတ်ယူသွားမယ်တို့အဲပြန်ပြီးတော့မှမြန်မြန်ဆန်ဆန်ရုပ်သိမ်းသွားမယ်ဒီလိုတော့လည်းဟုတ်ပါတယ်အဲ့လိုမျိုးတော့လည်းကျွန်တော်မမြင်မိပါဘူးဒါပေမဲ့ပူဇော်ပေးတဲ့ဒီမှာတော့ဟိုကွာကောင်းကွာသွားမလားမပြောတတ်ဘူးပေါ့နော်ရှေ့သမရတွေလက်ထက်တုန်းကဆိုရင်ဥမာသမရဒီအိုဘားမားလက်ထက်မှာဆိုရင်ဒီ YC လို့ခေါ်တဲ့ဒီအာရှဒေသကဒီလူငယ်ကောင်းဆောင်တွေကိုအဲမွေးထုတ်လက်ကျင့်ပေးတဲ့အစီအစဉ်တွေပါဒီသူလုပ်ကြတာဆိုတော့အစီအစဉ်နဲ့လုပ်တာအပြီးတော့မှသူရှေ့ကသမရ job boost ဆိုရင်လည်းသူရဲ့ဒီ foundation ထောင်ပြီးတော့မှဒီလူငယ်လေးတွေကိုပြုစုပြောင်းထောင်းတယ်အကောင်းဆောင်မှုတင်နန်းနေပေးတယ်အဲ့ဒီလိုအစီအစဉ်တွေအကုန်လုံးကလည်းသူတို့လုပ်တဲ့အလေးထားတွေရှိတယ်ဆိုတော့ဒါမျိုးတွေကိုခုနကတော့အဲ့ဒီဒေါ်နယ်ထရန့်ပြက်လာတဲ့ခါကျရင်အားပေးမလားအားမပေးဘူးလားတခြားသောအစီအစဉ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကြီးကတော့မမှန်ဆနိုင်ဘူးအဲ့လိုလောက်ပြောတာပါစိတ်ကြီးကြီးမမကြီးတော့ပြောင်းပြန်အနောက်ကိုလှည့်သွားမယ်ချိုးသွားမယ်ဒီလိုတော့လည်းကျွန်တော်လည်းမမြင်မိဘူ
းဟုတ်ကဲ့ဆိုလိုတာကတော့ဟိုအနေဆုံးစဉ်းစားလက်ရှိအနေအထားမှာတော့ဟိုထိန်းထားအောင်ထိန်းထားနိုင်မယ်နောက်ထပ်မတိုးတက်တဲ့နေပေါ့လေလက်ရှိအခြေအနေကတော့ပြတ်သွားမှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပေါ့နော်
ဟုတ်ကဲ့ပါခင်ဗျာမှန်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ဒီဆရာဒေါက်တာစိုးထွန်းကိုလည်းကျွန်တော်မေးချင်ပါတယ်ဟိုဆရာအမြင်ရောခင်ဗျာဒီအမေရိကန်ရဲ့ဒီ institution တွေခိုင်မာတဲ့အတွက်ပေါ့လေဒီမူဝါဒအားဖြင့်ကတော့အရင်ကြီးကြီးမားမားအပြောင်းလဲတွေမဖြစ်နိုင်ဘူးဆိုပြီးဖန်မှန်းတာရှိပါတယ်ဆရာသဘောထားဘယ်လိုရှိပါလဲဒီအယူဆပုံမှာ
အဲခုနကဒီကျွန်တော်လည်းဒါတော့လက်ခံပါတယ် institution တွေကခိုင်မာတဲ့အကြောင်းမို့တော့ဒီခုနကဘာနိုင်ငံပေါ်ထားတဲ့နိုင်ငံရဲ့ policy ကအများကြီးရောမပြောင်းလဲနိုင်ဘူးပေါ့နော်ဆိုတော့လည်းပဲသူတစ်ခါကကျွန်တော်တို့အနေနဲ့ဒီစီဝါရေးလုပ်တဲ့လူဒီဆိုရင်နေရာတစ်ခုကတော့ဒီအမေရိကန်နိုင်ငံရဲ့စီဝါရေး policy နဲ့ကိုရာသူဖော်နေဆက်နေတယ်ဘယ်လိုသဘောထားရှိတယ်ဥပမာဆိုတော့အခြေခံအကြောင်းတစ်ချက်ဆိုရင်မဒေါ်လာဈေးနဲ့ပတ်သက်ရင်သူကဟိုပြီးခဲ့တဲ့အခါကျွန်တော်တို့ရေကောက်ပွဲမှာအနိုင်ရပြီဆိုတော့ဟိုအမေရိကန်ဒေါ်လာမှားလာတာမျိုးကြီးတွေ့တယ်ပေါ့နော်ဒါသူကကျွန်တော်ကနားဆိုတာအမေရိကန်ဒေါ်လာကသူပြောအောင်လုပ်မလားမအောင်လုပ်မလားဒီအားလည်းကျွန်တော်တို့စီမှာအများကြီး effect ဖြစ်သွားတာဟုတ်ကျွန်တော်တို့ဒီအင်းလေးမှာအများကြီးကြာပါနိုင်တယ်ကိုယ်စီမှုကဏ္ဍတွေမှာအများကြီးထိခဲ့တယ်အဲခုနကပြောတဲ့ direct ကဒီ intervention လုပ်တာမျိုးမဟုတ်ပေမဲ့လည်းသူသွားတဲ့လမ်းကြောင်းကတော့ဘယ်လိုဖြစ်ကျွန်တော်တို့အနေနဲ့ဒါအဆောင်ကြည့်ရမယ်အနေထားတော့ကျွန်တော်တို့မြင်ပါတယ်သူရဲ့သွားတဲ့ဟာသူကအဖြစ်စီရင်နဲ့ဘယ်လိုသွားမလဲဆိုတဲ့ဟာတော့ကျွန်တော်တို့လည်းဒါဇီဝိုင်းလုပ်တဲ့လူများဆိုတော့ကျွန်တော်ဒီမှာရဲ့တနိုင်ငံလုံးကြီးကျွန်တော်ဘဝကြီးမကပါဘူးဒီဘဝလုံးမှာရှိတဲ့လူတွေအနေနဲ့လည်းအော်တော့လေးသာဆောင်ကြည့်နေရမယ်နေသားလို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်ကြီးကိုကျွန်တော်တို့ပြန်ပြီးဆက်သွယ်ဖို့စူးစမ်းနေပါရဲ့။ဒါပေမဲ့ဟိုဒီနေ့တယ်လီဖုန်းဆက်သွယ်မှုခက်ခဲနေကျွန်တော်တို့ရှိနေတဲ့အတွက်ဟိုအခုကျွန်တော်တို့ဆက်သွယ်ထားတဲ့လူတချို့ကိုဆက်လို့မရသေးပါဘူး။ဟိုလောလောဆယ်တော့ကျွန်တော်တို့စာရေးဒီ Facebook ပေါ်မှာပေးပို့ထားတဲ့ဟာတွေကိုတော့အရင်ဖော်ပြချင်ပါတယ်။ဟိုတခုကတော့ကျွန်တော်စန်နီလှဆိုပြီးကျွန်တော်တို့ Facebook ကနေပို့ထားတဲ့ message ပါ။မအီတန်စင်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်သူပို့ထားတဲ့ message ကတော့ Donald Trump ဟာအမျိုးသားရေး nationalism နဲ့ကိုကျိုးစည်းဝါးကာကွယ်ရေး protectionism မူဝါဒတွေကျင့်သုံးမယ်လို့ပြောထားပါတယ်ဒီတော့ Obama တုန်းကလိုမျိုးကုန်သွယ်ရေးမှာမြန်မာပြည်ကိုအထူးခွင့်ရင်းပေးပြီးတော့သွင်းကုန်အပေါ်အခွန်လွှတ်တာတို့ရှော့ပေါ်တာတို့လုပ်ပေးအောင်မလားလို့ဆိုရင်ကြားရရှိလာပါတယ်နောက်တစ်ခုကတော့ super power အင်အားကြီးနိုင်ငံတွေကြားမှာအားပြိုင်ရမှာအင်အားနည်းပါတဲ့မြန်မာပြည်လိုနိုင်ငံတွေဖို့အင်အားထင်းကြီးပေးမယ် power balance အင်အားစုကြီးပျောက်ဆုံးသွားမှာလားလို့တွေးပူစရာဖြစ်လာပါတယ်ဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုဆိုတော့ဒီတကယ်တော့ဒီမြန်မာနိုင်ငံနဲ့သမ္မတဥပမာလက်ထက်မှာတိတိဆက်ဆက်မှုကလည်းပဲဒီသမ္မတဥပမာရဲ့အာရှနဲ့ချင်းဝင်ရှာညှိမယ်ဆိုတဲ့မူဝါဒတစ်စိတ်တစ်ပိုင်းနဲ့ပါပါတယ်ဆိုတော့ဒီအမေရိကန်အတွက်ဒေတာတွေမှာပြန်ပြဖြစ်နေတဲ့ဒီတရုတ်နဲ့ရှင်မှုမြန်မာနိုင်ငံဟာပထဝီနိုင်ငံကြီးအရေးပါတယ်ဒါကြောင့်ဟိုမြန်မာနိုင်ငံကိုလုံလုံလည်ရရဟိုဖြစ်ပြန်မှာမဟုတ်ဘူးဒါမှမဟုတ်ရင်လည်းဟိုအရင်လိုပဲဟိုအရင်လိုမဟုတ်ရင်တော့မှပဲဟိုဆက်ဆံရေးပို့ပြီးတော့ကောင်းလာနိုင်တယ်ဆိုပြီးတချို့ကလည်းခံမှန်းချက်တွေလည်းရှိနေပါတယ်ဆိုတော့ဒီခံမှန်းချက်တွေထဲမှာဟိုဘယ်လိုမျိုးကပို့ပြီးတော့လက်တလုံးမှာဖြစ်နိုင်ချေရှိနိုင်လဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
အဲကျွန်တော်သဘောကတော့အခုကသူကအဒီပြောချေချေပြည့်ပြောတာမရှိသေးတဲ့ခါကျတော့ဟိုမှန်းဆရတော့ခက်ပါတယ်အဲ့ကမ္ဘာဥပမာတက်လာပြီးတဲ့နောက်မှာကျတော့သူသတိချောင်ပြောပါတယ်အာရှကသူ့အတွက်အရေးကြီးလာတယ်ဒီလိုမျိုးပြောတာတွေလည်းရှိပါတယ်ပြီးတော့မှနောက်တရုတ်နဲ့ဆက်ဆံရေးတွေအဲ့ဒါတို့ထိန်းကြီးတာတွေပါလိသေချာလုပ်တာတွေရှိပါတယ်အဲ့ဒါမဲ့အခုဒေါ်နယ်ထရပ်တက်လာတာရက်ပိုင်းနောက်ပဲရှိသေးတဲ့ခါကျတော့သူကျွန်တော်တို့ကြားနေရတဲ့သူ့စကားတွေကလည်းအမျိုးမျိုးအပြားပြားပဲဖြစ်နေပါတယ်ဥပမာဟိုရုရှားကိုထားတဲ့သဘောထားတွေလည်းအကုန်လုံးပြောင်းလို့မလိုလို့ဟိုအမေရိကန်နဲ့လည်းစီးပွားရေးအရဆက်ဆံရေးတွေကောင်းမွန်နေတဲ့အနေအထားကိုပဲအဲဒီကအဲဒီထိုင်ဝမ်ကိုအတူစားပေါ်လားဆက်ဆံရေးပို့တိုးမြင့်လုပ်ပြီးတော့မှဆက်ဆံရေးပြပြအောင်လုပ်မလို့လို့အမျိုးမျိုးအတန်တွေထွက်နေတဲ့ခါကျတော့သူပြောတာတွေမတည်မငြိမ်ဖြစ်နေသေးတဲ့အောက်မှာသဘောတရားကကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ပြောဖို့ကြတော့ဒါနဲ့ခက်ခဲနေကြတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကပဲကျွန်တော်ဒေါက်တာအောင်ထွန်းရှိနေပါတယ်သူကတော့ဒီ North Carolina ပြည်နယ်ရပါကျွန်တော်တို့အခုပေါ်လေဒီမြန်မာနိုင်ငံမှာဒီအမေရိကန်ပြည်တော်စုမှာ Donald Trump ဆိုတာဖြစ်ဖြစ်လာတဲ့နေသားမှာဒီအမေရိကန်မြန်မာဆက်ဆံရေးရှေ့လာလာပေါ့ဟိုကျွန်တော်ဆွေးနွေးတာဆိုတော့ဒေါက်တာအောင်ထွန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ကတော့အကောင့်မန်နင်ထားပါတယ်နော်ဒါကဟိုဒေါက်တာကဟိုသူ့ရဲ့တိုင်ငံခတ်ဟုတ်ဟုတ်လေသူကသူ့ team လို့ဆိုရင်သူကဟာမရမှာမဟုတ်ဘူးကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ထိကြလဲအကြောင်းလည်းမရှိဘူးကျွန်တော်သူ့ကိုဟိုအန်ဒီမရှိတာသူကဟိုခုကြည့်ရသူ့အတန်ကြီးကျွန်တော်တိုက်ကြည့်တော့တက်တိုက်အတန်လို့ကျွန်တော်မကြားပါဘူးကျွန်တော်အမြင်ပေါ့နောက်ကကျွန်တော်တို့ဘက်ကလည်းအဲ့ဒီဘက်ကိုဘာမှပြောမထားဘူးနောက်တစ်ခုကအဲ့ဒီမတိုင်ရင်ကအမေရိကန်နဲ့ကျွန်တော်တို့ဆက်ဆံရေးဟာအကောင့်ဘက်မှာရှင်းရှားနာကိုကျွန်တော်မြင်တယ်ဥပမာဆိုရင်အဲ့ဒီအကောင့်လေးဆက်သွားမယ်လို့ပဲကျွန်တော်မြင်တယ်ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဆက်သွားโอเคโอเคကျွန်တော်ဆက်သွားဒီမှာဟိုတောတာရှင်တယောက်ပြေးသွားတဲ့စာထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံနဲ့ဒီဟိုစီးပွားရေးဟိုဟိုဆက်ဆံမှုအပိုင်းတော့သူပြောသွားပါတယ်ဒီနေရာမှာကျွန်တော်ဒေါက်တာစုထုံးကိုပဲမေးချင်ပါတယ်ကျွန်တော်ဒီသမရဥပမာလက်ထက်မှာဒီကုံသွယ်ရေးဆိုင်ရာအထူးကင်းလုပ်ခွင့် GSP မြန်မာနိုင်ငံကိုပြန်ပေးထားပါတယ်ဟိုဒီအစီအစဉ်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်တော်စုကိုတင်ပို့ရကမှာအခွန်ကင်းလုပ်ခွင့်ရထားပါတယ်ဟိုဒါတွေကဒီသမရတိလက်ထက်မှာအပြောင်းလဲတွေဖြစ်လာမလားသူဆောဆောကပုဂ္ဂိုလ်လိုပေါ့လေစိုးရင်သူတွေရှိတယ်လို့ပဲဒီအမေရိကန်တွေကပြည်ပမှာစီးပွားရေးလုပ်တာတွေကိုအားမပေးဘူးဆိုပြီးတော့ထရန့်ပြောထားတဲ့မူဝါဒကြောင့်လည်းဒီအမေရိကန်ယင်းနှိမ့်ညွှန်းနယ်မှုတွေမြန်မာနိုင်ငံမျှော်လင့်ထားသလောက်ဝင်မလာမှာကိုလည်းစိုးရင်မှုတွေရှိပါတယ်ဆိုတော့ဒီကုံတွယ်မှုတို့ဒီယင်းနှိမ့်ညွှန်းနယ်မှုတို့အပိုင်းမှာရောဒီဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ဘက်ကနေပြီးဟိုရော့ပါသွားမယ့်အလားအလာမျိုးတွေရှိနိုင်လား
အဲဒါတော့လေကျွန်တော်တို့အနေနဲ့နေရှိမှာလေဒီသမ္မတဥပမာလက်ထက်မှာတော့ကျွန်တော်တို့ရစီပြီးလည်းလေးစားလေဟိုကပြောရမယ်ဆိုရင်တော့ဟိုဆန်ရှင်လို့လာတဲ့ရစီပြီးတာလေတိတ်မကြလေးရနေတာပေါ့နော်အဲနေသားပါခုနကဒီသမဏအစိုးရဖွဲ့အကြောင်းလေးဖြစ်သွားတဲ့အကြောင်းမို့တော့ဒီဟာဆက်သွားမလားအချိန်ဆက်တက်လာမလားဆိုတော့လေကျွန်တော်တို့ဒီနေ့ဒီပြောရရင်တော့ဘယ်နည်းလေးကပုံပြီးစိုးရင်လည်းပေါ့နော်ဘာလို့ဆိုဒီလက်ရှိနေသားမှာလည်းဒါဟိုဒေါ်နယ်ထရန့်နဲ့ဝေါ်ရတယ်သူကအမေရိကန်နိုင်ငံမှာပဲယင်းနှီးမှုနဲ့အမှုသူကအားပေးတဲ့အပိုင်းရှိတယ်အနာဂတ်ဒီဘာနေပြီးတော့ကျွန်တော်တို့အနေနဲ့ဒီတင်တဲ့အကုန်မစည်းဆိုတဲ့အခွန်နဲ့ပတ်သက်ရင်ဒုက္ခမဲ့အမှုရှိနေလို့ကြောင့်မို့တော့ဟိုကျွန်တော်ကငွေတွေကလည်းဒီပုံမှန်နဲ့အမေရိကန်ကြားမှာတော့ဒီကုန်သွယ်မှုတွေကျွန်တော်တို့အနေနဲ့အများကြီးမရှိခဲ့ဘူးအမေရိကန်ယင်းနှီးမှုနဲ့အမှုနေတာကြည့်နေဒီတော့ပုံမှန်အများကြီးမရှိခဲ့တဲ့အနေဒါဆိုတော့ကျွန်တော်တို့ကတော့ဒါဘာပဲဖြစ်တော့ဒီအနေနဲ့ပတ်သက်ရင်တော့ဟိုဆိုးရင်မှုတော့ရှိပါတယ်အဲ့တော့ကျွန်တော်တို့ကတော့ဟိုလက်ရှိနေထားမှာတော့လက်ရှိနေထားတဲ့ပုံမှန်နိုင်ငံအနေဒါ ဒီကပူပြီးဆုံးမလို့အောင်တော့ကျွန်တော်ဒီနေနဲ့ဒါအစိုးရဘက်အနေနဲ့ဒီလုံနိုင်အောင်ပူအောင်မယ်။နောက်ခုနဟိုဘောနိုင်ငံရဲ့နေသားတော့ဒါလက်ရှိမှာရင်းနှီးမြှုပ်နှံမှုအမေရိကန်ရဲ့မများသေးပဲကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်တော့ဒါအမေရိကန်အစိုးရအသက်အနေနဲ့လည်းဘောနိုင်ငံမှာထပ်ပြီးကြမှာရင်းနှီးမြှုပ်နှံမှုအားပေးနိုင်အောင်ဆောင်ရွက်ပေးနိုင်မှုတော့ကျွန်တော်တို့ဒါလိုရလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီတော်တော်ရှင်တယောက်ကဒီ Facebook ကmessage เนี่ยကျွန်တော်တို့ပြောပြချင်ပါသေးတယ်ကိုထင်ကျော်ဆိုပြီးတော့ Facebook မှာ account number နဲ့ပို့ထားတာပါခင်ဗျာ
ဟုတ်ကဲ့သူပို့ထားတာကတော့ Trump letter မှာသူပြင်သွေးရင်းကိုတောင်မနေ့စ조사ရုံးကန်ရအောင်ပါပါဒါပေမဲ့မြန်မာနိုင်ငံဘယ်နေရာမှာရှိတယ်ဆိုတာကိုတော့သိအောင်조사လိမ့်မယ်လို့ထင်ပါတယ်တရုတ်အိန္ဒိယနဲ့အာဆီယံကိုသိရင်မြန်မာပြည်ဟာအရေးပါတယ်လို့မြင်လာမှာပါအချင်းတော့ပြေးရမှာပါဆိုပြီးရေးထားတာ
ပါဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်ဦးတောင်းထွက်ဆိုပြီးတော့သူကလည်းရေးပါတယ်သူကတမရ Trump အနေနဲ့မြန်မာနိုင်ငံရေးထဲဝင်ပူပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံကိုအပြည့်အစုံဆောင်ကူညီမယ်လို့လည်းထင်ပါတယ်။တောင်သမုတ်တရားမှာစီးရီးတင်းမှမှုအနေထားကြောင့်အာဆီယံနိုင်ငံတွေကိုစိတ်ဝင်စားမှုရှိလိမ့်မယ်လို့လည်းထင်ပါတယ်။ဟုတ်ပါရဲ့အခုတချို့ဟာဒီတွက်တာတော့ဒီပထဝီဝင်နိုင်ငံရေးအရာဒီမြန်မာနိုင်ငံအရေးပါတယ်။ဟိုဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ဟိုဆက်ဟိုသူချင်းကတော့ဒီအိန္ဒိယတရုတ်နိုင်ငံနဲ့ဟိုပတ်ဟိုအတွက်ကိုရင်ဆိုင်မှုအတွက်ဆိုလို့ရှိရင်မြန်မာနိုင်ငံအရေးပါတယ်လို့ပြောနေရတာ။ဒါနဲ့ပတ်သက်လို့ဆော့ဒေါက်တာဆုထုံးကလည်းအိုက်ကိချက်ကိုအစောပိုင်းမှာထောက်ပြသွားတာရှိပါတယ်။ဆိုတော့ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုတရုတ်ကြောင့်ဟိုမဟုတ်ဘူးဆိုပြီးတော့အရင်တော့ကိုဝင်ကြီးအောင်ဖြစ်ခဲ့တဲ့ဒီဟီလိုက်ကနေလက်ထက်မှာတော့လည်းပဲသူမြန်မာနိုင်ငံဆက်ရှင်တွေစရုပ်တော့အဲတော့သတင်းစာရှင်းလင်းပွဲလို့တော့ကျွန်တော်မေးခဲ့ဦးပါဒါပေမဲ့သူတို့ကအမေရိကန်ဆိုတာတောင်းရှိသူတွေအားလုံးကတောက်လျှောက်လို့ဘာပဲပြောခဲ့လဲဆိုတော့သူတို့ဆက်ဆံရေးတွေပြောင်းလဲတာတရုတ်နဲ့မဆိုင်ဘူးလို့ဟိုပြောခဲ့တာမျိုးတွေရှိပါတယ်ဒါဒီနေရာမှာကျွန်တော်ဆရာဦးစီစုအောင်မြင့်ရဲ့သဘောထားကိုသိချင်ပါတယ်အမေရိကန်မြန်မာဆက်ဆံရေးမှာဟိုတရုတ်ကဟိုပေါ်လေတွန်းဟာဟိုဘလောက်များကြီးလဲဟိုတကယ်ပဲအမေရိကန်ဆိုတာတောင်းရှိသူတွေပြောတယ်လို့ဟိုတရုတ်ကြောင့်ဆက်ဆံတာမဟုတ်ဘူးဆိုပြီးပြောတာမျိုးတွေရောဟိုတကယ်ဟိုဖြစ်နိုင်တယ်ဖြစ်နိုင်ကြီးရှိလားခင်ဗျာ
ဒီကတော့အဲ့လိုမျိုးဟိုမတင်ပါဘူးအမေရိကန်အစိုးရကသူကဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာအင်အားကြီးနိုင်ငံလည်းဖြစ်တယ်နောက်ကိစ္စတစ်ခုခုကိုဆိုရင်ဒီဘက်ပေါင်းစုံတွေ့မယ်ဆိုတာကတော့ကျွန်တော်တို့ယုံမှတ်တမ်းရဖြစ်စရာမရှိပါဘူးဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံနဲ့ဟိုရှေ့ပိုင်းကာလမှာအဲဆန်ရှင်လောက်တာတွေနောက်ဆန်ရှင်ကိုပြန်ဖြုတ်ပြီးတော့မှအခုလိုဆက်ဆံရေးကောင်းအောင်တည်ဆောက်တာတွေကအဲဒီမိုကရေစီကျွန်တော်တို့တိုင်းပြည်ထဲမှာဒီမိုကရေစီထုံးကားဖို့လူခွင့်ရေးတွေအဲကောင်းလာဖို့အတွက်ကိုတောင်းအားပေးတဲ့အပြင်ကိုအကူအညီစီးပွားတွေလည်းပါနိုင်ပါတယ်။အကူအညီစီးပွားဆိုတာကဒီနိုင်ငံမှာဒီလိုအကူအညီပေးပြီးရအရင်းအမြစ်နဲ့မူလို့ဖို့အတွက်ကိုအကျိုးစီးပွားတွေရောရှိနိုင်အောင်မလား။ဒါလည်းပါပါလိမ့်မယ်။ပြီးတော့မှနောက်ပထဝီနိုင်ငံရေးရအဲမြန်မာနိုင်ငံကဒီပြည်နိုင်ငံနဲ့အိန္ဒိယနိုင်ငံဖြစ်တဲ့ဒါတွေမကဘူး။အိန္ဒိယနဲ့ဒါပြည်နိုင်ငံရဲ့ကြားထဲမှာရှိတဲ့ပထဝီနေသားရအရေးကြီးတဲ့နေရာဖြစ်တယ်။ဒါကြောင့်အဲဒီနိုင်ငံကိုမိတ်ဆွေနိုင်ငံတနိုင်ငံအဖြစ်တကယ်ကိုရင်းနှီးတဲ့နိုင်ငံတနိုင်ငံအဖြစ်ကြိုးစားထားမယ်ဆိုတဲ့ဟာမျိုးတွေလည်းဟိုပါတော့ပါနေပါလေအဲ့တော့ဟိုပြည်နိုင်ငံရဲ့ဟိုအနေထားကိုဘာမှလုံးဝမပါဘဲနဲ့ဒီမှာနိုင်ငံကိုဆက်ဆံရေးလုပ်နေတယ်လို့တော့ကျွန်တော်ကတော့နည်းနည်းမှမယူဆပါဘူးဒါလုံးဝပါလိမ့်မယ်လို့ပဲထင်ပါ
ဟုတ်ကဲ့ကျွန်တော်ဟိုဒေါက်တာစိုးထွန်းရဲ့သဘောထားလေးဟိုသိချင်ပါတယ်ဟိုဒီဟိုအထူးသဖြင့်ကတော့ဟိုတရုတ်နိုင်ငံမြန်မာနိုင်ငံမှာဟိုစီးပွားရေးနဲ့ပတ်သက်လို့တော်တော်ထဲထဲဝင်ရှိနေတဲ့အတိုင်းပြည်တစ်ခုလည်းဖြစ်ပါတယ်ဆိုတော့ဟိုဒါတွေကိုဒီအမေရိကန်ပြည်ထောင်စုကဟိုပေါ်လေထိတွေ့ဆက်ဆံရင်းအပြင်ဒီတရုတ်နိုင်ငံဟောမြန်မာနိုင်ငံမှာဟိုနိုင်ငံရေးစီးပွားရေးဩစာလွှမ်းမိုးမှုတွေကိုဟုတ်တံပြန်နိုင်မှုမြန်မာနိုင်ငံကိုတစုံတရာစိတ်ဝင်စားမယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်နိုင်မယ်အလားအလာရှိမလား
ဟုတ်ပါတယ်ကျွန်တော်တို့မြင်လာတော့ဒါဘလိုပဲဖြစ်တော့ဒီနိုင်ငံကြီးကပဲတွတ်တွတ်ဒီစီးပွားရေးကတွတ်တွတ်ဟိုကျွန်တော်မြင်လာတော့ဒီအစိုးရပြင်နေတဲ့ဒီတော်နဲ့ခန့်နေတဲ့ဒါအထက်ဆုံးဆက်စားမှာပဲသူကတော့လက်ရှိအခြေခံကတော့စီးပွားရေးသမားဆိုတော့သူကတော့အနည်းဆုံးတော့ထည့်ပြီးတွတ်မှာပါနော်သူတို့တွေရနိုင်တဲ့ကိစ္စအားတဲ့ဆိုတော့ကျွန်တော်မြင်လာတော့ဒီကတော့လေဘဝနိုင်ငံရဲ့အရှိပြေဝင်နေထားရတော့ဒါသူ့အနေနဲ့စိတ်ဝင်စားနိုင်နေနေတာရှိပါတယ်အဲတခုပဲကြည့်တာပေါ့နော်သူလက်ရှိနေတာသူစဉ်းစားမိရဲ့သူပြောတဲ့ကဲမှာတော့သူကလက်ရှိဒီအာရှနဲ့ပတ်သက်ပြီးတော့မှာတော့ကျွန်တော်တို့ကသူ့ရဲ့သဘောထားကျွန်တော်မသိရသေးတော့ကြောင့်မလို့ကျွန်တော်တို့ကဒါတွေကတော့စောင့်ကြည့်ဖို့လိုမှာပေါ့နော်အဲတော့ဘယ်လိုလဲကြည့်ရတော့ကျွန်တော်မြင်တာတော့ဒီလက်ရှိဒီနေထားမှာတော့ဒီဘဝနိုင်ငံဟာဒီတရုတ်နိုင်ငံနဲ့နှီးမြှားနေရဲ့အဲတော့ကဒီအော်လီရာရဆိုတဲ့ကျွန်တော်အနေနဲ့ဘဝနိုင်ငံနဲ့သူဆက်ဆံမှုကိုဆော့ချမယ်ဆိုရင်တစ်ခါကတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့ဘဝနိုင်ငံပေါ်မှာပိုပြီးဆက်ဆံလာနိုင်တဲ့အနေအထားတော့ထပ်ဆက်ဆင်းလာမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်ဒီဆက်ဆံရေးဆိုတာကျွန်တော်တို့အခုဒီအမေရိကန်မြန်မာဆက်ဆံရေးကိုပြောနေကြရဲဆက်ဆံရေးဆိုတဲ့သဘောကဟိုနှစ်ဖက်ပါတာဟိုအပြန်အလှန်သဘောဆိုတော့ဒီအမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့ဒါအ ਨੇ ဆုံးအစဉ်ဒီအမေရိကန်နဲ့လက်ရှိဆက်ဆံရေးကိုထိန်းထားနိုင်မှုဆိုရင်မြန်မာနိုင်ငံဘက်ကရောဘာတွေများလုပ်ဖို့လိုမလဲဆရာဦးစီစုအောင်မြင်သဘောထားဆွေးနွေးပြပါဦး
ဒီဥစ္စာကကိုအရေးကြီးပါတယ်တကယ်တော့အခုအမေရိကန်နိုင်ငံထဲမှာသမ္မတအပြောင်းလဲဖြစ်တယ်နောက်အခုလက်ရှိပြောင်းလဲသွားတဲ့အပြောင်းလဲကသမ္မတပြောင်းလဲယုံကြည်မကောက်ဘူးပေါ့နော်မူဝါဒသဘောထားတွေဘာတွေအစသူ့ပြည်ရေးမှာတော့မှဟိုကြီးကြီးမားမားခရက်ရိုက်ပြီးတော့မှပြောင်းလဲသွားတဲ့အပြောင်းလဲဖြစ်တယ်ဆိုတာလည်းကျွန်တော်တို့သိထားကြတာပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်လက်ရှိချိန်ထိကျွန်တော်တို့ငြင်းမရနိုင်သေးတာနောက်နှစ်ကာလပေါင်းများစွာအတွက်လည်းငြင်းမရနိုင်သေးတာအမေရိကန်ကဟိုဘုံမှာစစ်ရေးအင်အားအကြီးဆုံးစစ်ဝါရေးအင်အားအတောင့်အကျဆုံးနိုင်ငံလည်းဖြစ်တယ်။နောက်သူ့ရဲ့ဩဇာအာဏာကလည်းကမ္ဘာတစ်ဖက်ကိုဖျက်ချစ်ထားနိုင်တဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကောင်းမှုအတွက်ပေါ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီထွန်းကားလာဖို့အတွက်ဒီပြီးတော့မှနောက်စစ်ဝါရေးပုံမျိုးတိုးတက်လာဖို့အတွက်ဒီအားလုံးအတွက်ကဒါအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုဆိုတာဒါအလွန်လိုအပ်တဲ့ကိစ္စပဲ။အဲဒါကျွန်တော်နားလည်တာကတော့ကိုမဟီလာရီကလည်းမတက်လာလို့ဒေါ်နယ်ထရမ့်လည်းတက်လာပြီးဖြစ်စီဘယ်သူပဲတက်လာပြီးဖြစ်စီအဲတော့အမေရိကန်အစိုးရအမေရိကန်သမ္မတပြီးတော့မှအမေရိကန်စွတ်တော်တွေနဲ့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့တိုင်းပြည်မှာတာဝန်ရှိတဲ့လူတွေအဲဒါဆက်ဆံရေးကောင်းအောင်ဆက်ပေါင်းစုံကနေကြိုးစားတင်တယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီနည်းတိုင်းမှာပဲအမေရိကန်နဲ့ကျွန်တော်စီမှာလာပြီးတော့ယဉ်ကျေးမြုံနံလာအောင်ကျွန်တော်ကိုစိတ်ဝင်စားလာအောင်ဒါကျွန်တော်တို့အမြင့်မြင့်ကြိုးစားရမယ်လို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျဆိုတော့ဒီမြန်မာနိုင်ငံကတော့ဒီအငြင်းနဲ့ပြောလို့ရှိပါတယ်မြန်မာနိုင်ငံနိုင်ငံသားဆက်ဆံရေးဟာတက်ကြွရတဲ့ဗမလိုက်မူဝါဒကိုကန့်ကွက်ထားတယ်လို့ငြင်းပြောပါတယ်နောက်တစ်ခုကဆိုတော့ဒီလိုအခြေအနေမျိုးမှာဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမှုဟိုယင်းနည်းမျိုးနဲ့မှုတွေဆွဲဆောင်မှုဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့ဘယ်ပိုင်းတွေမှာအခြေခံချက်ချဟိုလုပ်ဖို့လိုမလဲဟိုအမေရိကန်ကိုဆွဲဆောင်မှုလိုမလဲဒေါက်တာစွတ်တွန်းသဘောထားဆွေးနွေးပါဦးခင်ဗျာ
ကျွန်တော်ကတော့ဟိုဆရာဆွေးနွေးတဲ့ဟာကျွန်တော်သဘောတူပါတယ်ဘာလို့ဆိုတော့ဟိုကျွန်တော်တို့နေရတာစွာတဲ့တက်လာတဲ့နေရာမှာတော့ဒီဘဝနိုင်ငံဆိုတော့လက်ရှိနေတာတော့ဒါဓမ္မတော်နဲ့ဆန့်ပြီးမသိတော့ကျွန်တော်မသိဘူးเนาะကျွန်တော်ဘဝနိုင်ငံကျွန်တော်ပုဂ္ဂလိကအမြင်အရပြောရမ်းတော့ကျွန်တော်တို့ရဲ့ဒီဘဝနိုင်ငံစွာနေနေရတဲ့ဒါဘာပဲဖြစ်တော့ဒီတက်လာတဲ့စွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဲဖြစ်နေတော့ကျွန်တော်ကတော့ဒါဒီအစင်းရင်ကျွန်တော်တို့ရဲ့အခုကလေးအဖွဲ့လုပ်ပြီးတော့မှဒါကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ဟောဒီနေ့ကအမေရိကန်ဆက်ဆံရေးကောင်းဆောင်ဒုတိယပြည်စီပွားရေးကကျွန်တော်တို့ရှေ့ဆက်ပြီးမှယဉ်ကျေးမှုနဲ့အမှုကျွန်တော်တို့လုပ်နိုင်အောင်ကျွန်တော်တို့အနေဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ပုံလိကအမြင်လေးပ
ါဟုတ်ကဲ့တခုရှိတယ်ကျွန်တော်အခုပေါ်လေဟိုဆရာဦးစီစောင်းမြေတခုမေးချင်ပါသေးတယ်ဆိုတော့ဒီဟိုသမရဥပမာလက်ထက်မှာတော့မြန်မာနိုင်ငံကိုနှစ်ခါလာခဲ့တယ်နောက်နိုင်ငံရေးဝန်ကြီးလုပ်ခဲ့ဟီလိုက်ကလင်တန်ဆိုလို့ရှိရင်လည်းဟိုပူရောက်လာခဲ့တယ်အဲသူရောက်လာတဲ့လက်ထက်မှာပဲမြန်မာနိုင်ငံပေါ်မှာဟိုပိတ်ဆို့တန်ခတ်မှုတွေယူသိမ်းလိုက်တာတွေနောက်ဟိုတမန်ကြီးဆင်ဟိုခန့်ပြီးတော့နိုင်ငံအပြန်လဲတမန်ရေးရတုံးမြင့်ခဲ့တာတွေရှိတယ်ဆိုတော့အဲ့ဒီလိုမျိုးပေါ့လေဒီသမရဟိုအမေရိကန်သမရတယောက်ဟိုလာလာဟိုလာလာမျိုးလို့ဒေါ်နယ်ထရန့်ရောက်လာတာမျိုးဒါမဟုတ်မျိုးလို့ပေါ့လေတကယ်လို့အမေရိကန်ညီမဆက်ဆက်ရေးကဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြင်ရမယ်လို့ယူဆလား
အဲ့တော့ကတော့ဟိုရုပ်ပြတော့မပြောနိုင်ဘူးဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာရှိတဲ့အဲ့ဒီဟိုဘာမားတို့ဘာလို့ဆိုတဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုကောင်းကောင်းသူတို့တွေကသိကြတယ်ဒေါ်ဆန်းစုကြည်ရဲ့ဟိုပုံရိပ်ကိုလည်းဟိုလေးစားလောက်ဖွယ်ဖြစ်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့တွေကောင်းကောင်းသိကြတယ်ဒေါ်လထွန်းကအဲ့လိုသိမသိကျွန်တော်မပြောတတ်ဘူးမပြောတတ်တဲ့အခါကျတော့ဒီလိုမျိုးသူဦးစားပေးအစီအစဉ်ထဲမှာထည့်ပါမလားမထည့်ဘူးလားဆိုတာကိုတော့ကျွန်တော်တို့သံမြတ်ဖြစ်ပါတယ်ဒါပေမဲ့ဆက်ဆံရေးကောင်းမယ်ဆိုတာလောက်ကတော့ပြောနိုင်ပေမဲ့အဲ့လိုလောက်ရှိမိမိကက်ကက်ပေါ့နော်အာယုံစိတ်ဝင်စားမှုရှိရှိနဲ့မလုပ်မလားမလုပ်ဘူးလားဆိုတာကတော့ကျွန်တော်သံမြတ်အနေနဲ့ရှိပါတယ်
ဟုတ်ကဲ့ကျွန်တော်ဒေါက်တာစုထွန်းလည်းမေးချင်ပါတယ်။သမရဥပမာမြန်မာနိုင်ငံကိုလာခဲ့တဲ့ဒေါက်တာထရန့်ကရောသူ့အစိုးရလက်ထက်မှာမြန်မာနိုင်ငံကိုအလဲပတ်လာတဲ့အထိဟိုဆက်ဆံရေးမျိုးရှိမယ်လို့ဆရာအနေနဲ့ယူဆလား
။ကျွန်တော်မြင်တော့ဒီဘောပြေတော့ဒါအမေရိကန်သမရဖြစ်လာရဆိုတော့ဒီလည်းခေစီလူတော့မဟုတ်ဘူးနော်ဒေါက်တာထရန့်အနေနဲ့လည်းဒေါက်တာကလည်းစီးပွားရေးလုပ်တဲ့လူတော့အကွက်တော်မြင်တဲ့သဘောတော့ရှိပါတယ်။ဒီတစ်ခါကျတော့ကျွန်တော်တို့အနေနဲ့သူ့အနေနဲ့ကဒီမြန်မာနိုင်ငံအတွက်အကျိုးရှိမယ်မြန်မာနိုင်ငံစီးပွားရေးအကျိုးအတွက်ရှိမယ်သူပေါ့ခဏကျွန်တော်ခုနတွေ့တယ်လို့ပေါ့နော်တရုတ်နဲ့အမေရိကန်ကြားမှာပါပြီးရလဲဒါရေးပါတဲ့ဟာသူသိနိုင်တယ်ဆိုတော့လည်းဖြစ်နိုင်ပါတယ်ဒီဘက်ကခဏကျွန်တော်ပြောလို့ကျွန်တော်တို့အနေနဲ့ဒီဘက်ကလည်းမြန်မာနိုင်ငံစိုးရနေတယ်ဘာပဲဖြစ်တော့ဒါတက်လာတဲ့စိုးရတဲ့ကိုကျွန်တော်ကလည်းဆက်သွယ်ပြီးမှဒါပါပြော appreciate လုပ်ရတာမျိုးလို့တော့ပို့တော့လုံမယ်တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဖြစ်နိုင်ဦးဆိုတော့မဖြစ်ပါဘူးနော်ကျွန်တော်မြန်မာနိုင်ငံရဲ့ရှိကောင်းဆုံးတော့ဒေါ်သုကြီးဆိုရတယ်ဒါကဘာတိရဲ့ဒါပုံပေါ်တခုဖြစ်တော့ကြောင့်ဟိုတို့နေလေမသိစရာတော့ကျွန်တော်တို့အမြင်ပါဘူးဆိုတော့ကျွန်တော်မြင်တာတော့ဖြစ်နိုင်စရာတော့မရှိတော့ပါဘူးကျွန်တော်တို့ဒါဖြစ်နိုင်ပြီတော့ရှိရလို့မြင်ပါတယ်
โอเคနောက်တစ်ခုကလည်းဒီအမေရိကန်နဲ့ဆက်ဆံအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုအဖူးထိပ်လို့ဖြစ်နေတဲ့တစ်ခုကတော့ဗာလဲဆိုတော့ဒီမျိုးပါပေါ့စစ်မြန်မာနဲ့ဟိုစစ်ဖက်ဆိုင်ရာဆက်ဆံရေးပါဟိုမြန်မာနိုင်ငံကိုအခုချိန်ထိတော့စစ်လက်နက်ရောင်းချမှုဟိုဆန်ရှင်တွေထဲမှာကျန်နေရဆိုတော့စစ်လက်နက်ရောင်းချမှုတားမြစ်ထားတာတစ်ခုကျန်နေပါသေးတယ်ဒါပေမဲ့လည်းပဲတမန်ဥပမာအစိုးရလက်ထက်မှာစစ်တပ်ပြပညာရေးတို့ဒီတင်နန်းပေးရမျိုးလို့ပေါ်လေဟိုဟိုတက်ခတ်ရေးနဲ့မဆိုင်တဲ့ထိတွေ့ဆက်ဆံမှုမျိုးတွေရှိပါတယ်ဆိုတော့ဒီလိုဆက်ဆံရေးမျိုးတွေကရောရှေ့ဆက်ဟိုဟိုဘလောက်များရှိသွားနိုင်နေတဲ့အလားအလာရှိသေးလဲဆရာဦးစိတ်ဆိုအောင်မြင်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီဒီကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ဟိုတက်မတော်ဘက်ကလည်းဟိုစူးစမ်းနေတာကြီးကျွန်တော်တို့သိပါတယ်အဲ့ဒါကဟိုပြောမယ်ဆိုကျွန်တော်တို့တက်မတော်ကိုယ်တိုင်လည်းအဲလူအခွင့်ရေးလေးစားစောက်ပြီးရင်းနဲ့ဒီအမေရိကန်လိုတကယ်ကမ္ဘာအဆင့်မြင့်တက်မတော်ကြီးနဲ့ဆက်ဆံရေးကောင်းမှုဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်ညီမချင်းရှိထားပါတယ်ရှိထားတဲ့ဆိုတဲ့အခါကျတော့ဒီဟာတွေကိုတစ်ဖြည်းဖြည်းကောင်းမွန်အောင်လုပ်ရင်းနဲ့ဒီကုလားတော်ကပြောတဲ့ Facebook ထားတဲ့ကိစ္စတွေလည်းပြည့်ညော့သွားပြီးတော့မှနောက်တစ်ချိန်မှဒါအမေရိကန်တက်မတော်ကနေပြီးတော့မှဒီမြန်မာတက်မတော်ကိုအတိအမှတ်ပြပြီးတော့မှခုနကတော့လို့ဆီလနဲ့ပစ္စည်းရောင်းဝယ်တာတွေမကနိုင်ငံတက်မတော်ချင်းရဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးတစ်ခုရောက်လာနိုင်တယ်လို့ကျွန်တော်ကတော့ယူကြည့်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါဆရာ။ပါဝင်ဆွေးနွေးပေးကြတဲ့ဒေသဆရာဦးစီစုအောင်မြင့်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆုထွန်းနဲ့ email Facebook တွေကနေပြီး message တွေပို့ဖို့လဲဒေါက်တာရှင်နဲ့အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။